တူရကီနိုင်ငံကနေတဲ့ရွှေပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ကွင်းဗီဇာလျှောက်လာတွေအလုံးကိုယာယီရထားလိုက်တယ်လို့အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။မကြာသေးခင်ကဖြစ်ပျက်တွေကြောင့်အမေရိကန်တန်အဖွဲ့ရဲ့နေရာတွေနဲ့လူပိုးကိုယ်တွေရဲ့လုံခြုံရေးပေါ်တူရကီအစိုးရရဲ့အခိုင်အမာရှိမှုကိုအမေရိကန်အစိုးရအနေနဲ့ပြန်ပြီးဆန်းစစ်သုံးသပ်နေရတယ်လို့တနင်္ဂနွေနေ့တန်ယုံထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဘာကြောင့်အဲ့ဒီလိုပြန်ပြီးဆန်းစစ်နေရတယ်ဆိုတာကိုရောဘယ်လောက်ကြာကြာဆိုင်းငံ့ထားမယ်ဆိုတာကိုရောထုတ်ပြန်ချက်မှာရှင်းလင်းဖော်ပြမထားပါဘူး။ဆန်းစစ်သုံးသပ်တာကိုဆက်လုပ်နေချိန်တွင်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေကိုလာတဲ့ဧည့်သည်အရေးအတွက်ကိုရှော့ချရေးအတွက်ရွှေပြောင်းနေထိုင်ခြင်းမဟုတ်တဲ့ဗီဇာထုတ်ပေးတဲ့လုပ်ငန်းကိုတူရကီနိုင်ငံကအမေရိကန်တန်တမာရေးနေရာဌာနတွေအားလုံးမှချက်ချင်းဆိုင်းငံ့ထားလိုက်ပြီလို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဒါ၄ပိုင်းတွင်မှာပဲအမေရိကန်မှာဗီဇာထုတ်ပေးတာကိုဆိုင်းငံ့လိုက်ပြီဆိုပြီးအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာပါတဲ့စာသားတွေအကြောင်းပြချက်တွေအတိုင်းရေးသားထားတဲ့ထုတ်ပြန်ချက်တစ်ခုနဲ့တူရကီဘက်ကလည်းလက်တုံ့ပြန်လိုက်ပါတယ်။